အမေရိကန်အလုပ်တော်တွေကလူနည်းစုအမျိုးသမီးလွတ်တော်အမတ်တွေပေါ်တနောက်တော်နဲ့ထွန်းကလူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပြီးပြောဆိုလိုက်တဲ့ပေါ်ဖြစ်တဲ့ရှုတ်ချတဲ့ဆုံးဖြတ်ချက်တွေကိုမနေ့ကအလုပ်တော်မှာအတူပြုမဲခွဲရမှာဒီမိုကရက်ကိုယ်စားရေးအားလုံးပြင် Republican Party ဝင်၄ဦးပါပါဝင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဖြစ်လာသူတွေနဲ့အသားအရောင်ရှိသူတွေပေါ်မုန်းလို့စိတ်တွေစိုးရင်ကြောက်လန့်စိတ်တွေပေါ်ပေါက်လာစေမယ့်တနောက်ထွန်းရဲ့မှတ်ချက်ပေါ်အပြည့်အစုံရှုတ်ချထားတဲ့ဆုံးဖြတ်ချက်ကိုတော့ဖောက်ကန်မဲ140၊ကောက်ကွက်မဲ180ခုနမင်းနဲ့မဲခွဲအတည်ပြုလိုက်တာပါ။သူများရဲ့လူမျိုးရေးခွဲခြားတဲ့တူတာလူမှုကွန်ရက်ကမှတ်ချက်တွေကိုရှုတ်ချရမှာလွတ်တော်တရားလုံးပါဝင်ကြဖို့လဲအောက်လွတ်တော်ဥထနန်စီပလိုစီကတိုက်တွန်းခဲ့ပါရဲ့။ Republican Cruise တော့ Collins ကတော့အောက်လွတ်တော်ဥထရဲ့တိုက်တွန်းချက်ဟာလူထုလူနည်းနဲ့မညီဘူးဆိုပြီးတန်ခွက်ခဲ့တာပါ။အောက်လွတ်တော်ဥထရဲ့မှတ်ချက်ကိုမှတ်တမ်းတွေကနေပြဖြစ်သေးကိုလူနည်းစု Republican တွေရဲ့တောင်းဆိုချက်ကိုတော့အောက်လွတ်တော်တရားလုံးကပယ်ချခဲ့ပါရဲ့။သမတ်ထရန်ရဲ့ Republican ကိုယ်စားလှယ်အများစုကတော့တည်တည်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတာပါ။သမတ်ထရန်ကတော့အနေနဲ့နေကပဲတခြားလူမှုကွန်ရက်ကနေမှတ်ချက်ပြီးဝေဖန်ခဲ့တဲ့အပေါ်အရှော့မပေးခဲ့ပါဘူး။အလို့တော်မှာဆုံးဖြတ်ချက်ကိုကန့်ကွက်မဲ့ပေးခဲ့ကြတဲ့ Republican ကိုယ်စားလှယ်ကိုလည်းသမတ်ကမနေ့နောက်ပိုင်းမှာပဲတခြားလူမှုကွန်ရက်ကနေချီးကျူးစွာပြောဆိုခဲ့ပါရဲ့။